နိုင်ငံတော်သမ္မတကလူလားနေတဲ့ဇူလိုင်လအတွင်းတပီလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စရီလက်မှတ်ရေးထိုးဖို့ကိစ္စဟာအလားအလာနှေးပါနေပြီလို့ဆိုပါတယ်။အကြောင်းကတော့ဒီလိုလက်မှတ်ရေးထိုးမယ်ဆိုရင်နိုင်ငံရေးအရသဘောတူညီချက်တစုံတရာရရှိဖို့လိုမှာဖြစ်တဲ့အကြောင်းတိုင်းသားလက်နက်ကိုင်အဖွဲ့၁၁ဖွဲ့နဲ့စုစည်းထားတဲ့ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကနေပြောဆိုလိုက်တာဖြစ်ပါတယ်။သတင်းအပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီနဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ရဲ့နှစ်ဖက်နီးပညာအကြံပေးအဖွဲ့ Technical Team အချင်းချင်းတွဲဆုံဆွေးနွေးပွဲအပြီးမှာတပြည်လုံးအတိုင်းအတာနဲ့အပြည့်အခက်ရက်စဲရေးလက်မှတ်ရေးထိုးဖို့ကိစ္စအပေါ်သဘောထားကို UNFC ရဲ့နီးပညာအကြံပေးအဖွဲ့ခေါင်းဆောင်ကထုတ်ဖော်ပြောကြားတာဖြစ်ပါတယ်။ UNFC ရဲ့နီးပညာအကြံပေးအဖွဲ့ခေါင်းဆောင်ဘရိုမမန်ပြောဆိုတာကနိုင်ငံတော်သမ္မတဦးသိန်းစိန်ကဇူလိုင်လအတွင်းမှာတပီလုံးအတိုင်းအတာနဲ့အပြည့်ခက်ရက်စဲရေးလက်မှတ်ရေးထိုးဖို့လိုလားကြောင်းကိုတော့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကညကြီးနားမြို့မှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့မေလာကတွဲဆုံစင်မှာထုတ်ဖော်ပြောကြားခဲ့တာဖြစ်ပါတယ်။ UNFC နဲ့အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ရဲ့ဤပညာအကြံပေးအဖွဲ့တို့ဟာလွန်ခဲ့တဲ့စနေနေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာတွဲဆုံခဲ့ပြီး UNFC ရဲ့6ဦးပါကိုယ်စားလှယ်အဖွဲ့ကိုဘရိုမန်းမန်းကဦးဆောင်ခဲ့တယ်လို့လုပ်ငန်းကော်မတီရဲ့ဤပညာအကြံပေးအဖွဲ့ကိုတော့ဦးလားမောင်ရွှေကဦးဆောင်ခဲ့တာဖြစ်ပါတယ်။ဒီတွဲဆုံပွဲမှာ UNFC ဘက်ကနိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ဖို့အတွက်လုပ်ငန်းရှင်မူပေါင်းတွေချမှတ်ဖို့တင်ပြဆွေးနွေးခဲ့တယ်လို့လုပ်ငန်းကော်မတီရဲ့ဤပညာအကြံပေးအဖွဲ့ဘက်ကတပြည်လုံးအတိုင်းအတာနဲ့အပြည့်အခက်ရက်စဲရေးလက်မှတ်ရေးထိုးဖို့ကိစ္စကိုထည့်သွင်းဆွေးနွေးခဲ့တာဖြစ်ပါတယ်။ UNFC ဘက်ကတပြည်လုံးအတိုင်းအတာဆောင်တဲ့နိုင်ငံရေးဆွေးနွေးပွဲမျိုးဖြစ်မြောက်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေအမျိုးသမီးနဲ့လူငယ်အဖွဲ့အစည်းတွေပါဝင်ပြီးနိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းတွေချမှတ်ဖို့ချမှတ်တဲ့အချက်တွေကိုအစိုးရကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့ဒီမူပေါင်းသဘောထားတွေကိုပြည်내နဲ့တိုင်းဒေသအလိုက်ရှင်းလင်းညှိနှိုင်းသဘောထားရယူဖို့နဲ့အဲ့ဒီနောက်မှာအစိုးရဒီမိုကရေစီနဲ့တိုင်းရင်းသားအင်အားစုတွေအားလုံးပါဝင်တဲ့ပင်လုံလုံညီလာခံကြီးတက်ခေါ်ယူသွားဖို့ဆိုတဲ့အချက်တွေအပါအဝင်အချက်6ချက်ကိုတင်ပြထားတာဖြစ်ပါတယ်အစိုးရဘက်ကတော့ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့အပြစ်ခတ်ရက်စဲပြီးတဲ့နောက်နိုင်ငံရေးပါတီဖွဲ့စည်းပြီးရွေးကောက်ပွဲဝင်ဖို့တွတ်တော်အတွင်းကနေအခြေခံဥပဒေပြင်ဆင်ဖို့နဲ့ဖွဲ့စည်းပုံနဲ့အညီတခုတည်းသောလက်နက်ကိုင်အဖွဲ့အဖြစ်အသွင်ပြောင်းဖို့ဆိုတဲ့အချက်တွေအပါအဝင်အချက်၈ချက်ထုတ်ပြန်ထားပါတယ်။ဒီမတူညီတဲ့လုပ်ငန်းစဉ် roadmap အတွက်နိုင်ငံရေးမူပေါင်းတွေချမှတ်ဖို့ကိုဆက်လက်ညှိနှိုင်းရေးအတွက်နောက်လာမှာထပ်မံဆွေးနွေးဖို့တောင်းဆိုထားတယ်လို့လည်းဘရိုမန်းမန်းကပြောပါတယ်။
ဒီကောင်ကတပည့်ကြီးတို့မှာကတလူကျော်ရောရမယ်ဆိုတာကိုကျွန်တော်တို့ချီရှာမှာဖြစ်တဲ့အတွက်ကျွန်တော်တို့ကအဲ့ဒါကိုတော့ဒါမဲ့အကုလမှာကျွန်တော်ကြည့်ပြီးတော့မှတောင်းဆိုထားလို့ဗျာ။ပြည်စုံလို့ရမလားဆိုတဲ့ကိစ္စပဲ။အဲဒီတော့ကတော့ဒီနိုင်ငံရေးမူပေါင်းရုံးနဲ့ပတ်သက်လို့ရတော့အဲဆုံးပြချက်ကြီးနေမှာပေါ့ဝတ်တိုင်းလို့ချိန်နေတော့ဗျာ။ဒါပေမဲ့ဒီဇွန်လိုင်းလမတူရင်တော့မှာတော့အကြောင်းပြန်ပြင်းနေဆိုတဲ့ဟာမျိုးကကျေကျေရတယ်
ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပတဲ့ UNFC နဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ရဲ့ဤပညာအကြံပေးအဖွဲ့တွေတွေ့ဆုံပွဲမှာနိုင်ငံရေးဆွေးနွေးပွဲကျင်းပရင်လေးလာသူထားရှိရေးဂျာကညှိနှိုင်းဆောင်ရွက်သူထားရှိရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့ UNFC ကဒီကနေ့သတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့စနေနေ့ကဤပညာအကြံပေးအဖွဲ့ချင်းတွေ့ဆုံတာနဲ့ပတ်သက်ပြီးအစိုးရဘက်ကတော့သတင်းထုတ်ပြန်တာမရှိပါဘူး။ UNFC ကတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဟာအပြစ်ခတ်မရက်ဆဲသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO အပါအဝင်အပြစ်ခတ်ရက်ဆဲထားတဲ့ကရင်ကရင်ပြည်ချင်းမွန်ရခိုင်ရှမ်းပအိုပလောင်လာဟုဝစတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၁၁ဖွဲ့နဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။ငင်းချဲရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ UNFC အဖွဲ့တို့ဟာ2012ခုနှစ် February လကထိုင်းနိုင်ငံချင်းမိုင်မြို့မှာပထမဆုံးအကြိမ်တွေ့ဆုံခဲ့ပါတယ်။